ကရင်ပြည်နယ်ထဲမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့တိုက်ခတ်တာအပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အဲဒီလိုရပ်ကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စု UK, Norway, New Zealand, Australia, Canada, Switzerland မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေရွေးဖို့လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတန်ယုံယာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေဥပပေါင်းလက်မှတ်ရေးထိုးထုတ်ပြန်တဲ့ညချက်မှာဖော်ပြပါရယ်ဒီပြည်နယ်တွင်မြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်မြစက်ဒေသကိုလေရင်မပြန့်တမ်းရနေနေတတ်မှတ်ပြီးဖို့ဂရင်လူသားအစည်းအရုံး KNU ကအရေးပေါ်တောင်းဆိုထားပြီးစစ်လေရင်တွေဟာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောပါရယ်မြန်မာနိုင်ငံကဒုက္ခတွေ3400လောက်ထိုက်ပတ်မှာခိုးလုံနေပြီးနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခတွေလည်းထိုင်းဘက်ကိုဝင်ဝင်ရောက်ဖို့အတွက်နေဆက်မှာဆောင်ကားနေတဲ့အကြောင်းထိုင်းအင်အားရှိတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ကင်းဒီနယ်တွင်ထိုးစစ်ဆင်တိုက်ခိုက်နေတာတွေနဲ့ပတ်သက်လို့မှတ်ချက်တစုံတရာပြောဆိုလာမျိုးမရှိသေးပါဘူး